မေဂန်ပြည်ထောင်စုမှကွန်ကရစ်လွှတ်တော်ရဲ့ Republican နဲ့ Democratic ခေါင်းဆောင်တွေအနေနဲ့ဒေသစံတော်ချိန်ညတကောင်မှအကျိုးသက်ရောက်စရာရှိတဲ့ Government Shutdown အစိုးရလုပ်ငန်းရပ်ဆိုင်ရေးကိစ္စကိုမဆုံးဖြတ်ခင်မှာလာမယ့်ဘန်နာနှစ်အတွက်အစိုးရအသုံးချိန်သဘောတူညီမှုရအောင်ဖြေရှင်းနိုင်ရလိမ့်မယ်လို့မျှော်လင့်တယ်လို့သမ္မတဦးဘာမကပြောပါတယ်။လာမယ့်စက်တင်ဘာလမှာအစိုးရဘန်နာနှစ်မကုန်ခင်အသုံးချိန်ဆိုင်ရာသဘောမတူညီမှုအကျအတဲကိုဖြေရှင်းနိုင်ရဖို့ကြာသပတေးနေ့ကအင်မြူရောမှာအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေးနန်နဲ့လူများစုဒီမိုကရက်တစ်ခေါင်းဆောင်အထက်လွှတ်တော်မတ်ဟယ်ရီရီဒ်တို့တွေ့ဆုံပြီးအပြီးမှာသမ္မတကအခုလိုပြောခဲ့တာဖြစ်ပါတယ်။ပါတီနှစ်ရက်ရဲ့ဘူးတွဲကြေညာချက်မှာမစ္စတာဘေးနန်နဲ့မစ္စတာရီဒ်တို့ကပြဿနာတွေကိုတတ်နိုင်သမျှနည်းသွားအောင်ဖြေရှင်းနိုင်ခဲ့ပြီလို့အတိအမှတ်ပြုပြောဆိုခဲ့ကြပါတယ်။အစိုးရလုပ်ငန်းရပ်ဆိုင်မှုဖြစ်မယ်ဆိုရင်ထောင်ပေါင်းများစွာရှိတဲ့ဗဟုအစိုးရဝန်ထမ်းတွေလုပ်ငန်းခွင်ကခိတ္တရန်နာကြမှာဖြစ်ပြီးတော့အစိုးရတပ်ဖွဲ့ဝင်တွေလည်းလစာအပြည့်မရနိုင်ကြပဲအမျိုးသားပြတိုက်တွေပန်းချံတွေပိတ်ထားရမှုအပါအဝင်အစိုးရရဲ့ဝန်ဆောင်မှုအများအပြားကိုရပ်ဆိုင်ပြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနလန်ထူမှုကိုဒီကိစ္စဟာထိခိုက်စေနိုင်လိမ့်မယ်လို့သမ္မတကထပ်ပြီးတော့သတိပေးထားပါတယ်။